ARA မြေဆုံရေအားလျှင်စစ်စည်းမှန်ငွေပြန်လည်အကောင့်တွေဖော်နိုင်ဖို့အတွက်2015ရွေးကောက်ပွဲပြီးတက်လာမယ့်အစိုးရနဲ့ညှိနှိုင်းသွားမယ်လို့ဒီဇင်ဘာလ26ရက်နေ့မှာ CBI ကုမ္ပဏီဘက်ကနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုဖွဲ့စည်းတွေကိုပြောဆိုလာခဲ့တာပါအခုလိုပြောဆိုလာပြီးတရက်အကြာမှာပဲကချင်လူထုတစ်ခုရဲ့အတွက်သာမကမြန်မာတိုင်းနိုင်ငံလုံးနဲ့သက်ဆိုင်နေတဲ့ ARA မြေမြပျက်စည်းရေးအတွက်ဒီစီမံကိန်းပြန်ဆမှာကိုမလိုလားဘူးလို့ကချင်ကြီးကြီးကွန်ရက်ကမတ်ခွန်ညာကပြောပါတယ်
နောက်တစ်ခုကတော့ AWD ဟာကျမတို့မြန်မာတိုင်းနိုင်ငံလုံးနဲ့သက်ဆိုင်တာဖြစ်တယ်အဲ့တော့ AUD ကိုထိတယ်ဆိုလို့ရှိရင်တော့ဒီမြေဆုံကိုထိတယ်ဆိုတော့ AUD ကရှိတော့မှာမဟုတ်ဘူးလေအဲ့တော့အဲ့ဒါကနိုင်ငံလုံးကရှိတော့မှာမဟုတ်တဲ့အတွက်ကြောင့်မလို့ဒီ AUD နဲ့သူ့ရဲ့မြေဖြားတယ်အကုန်လုံးကိုကျမတို့ကာကွယ်ရမှာဖြစ်တယ်မြေတောင်းတစ်ဆောင်လုံးကိုကာကွယ်ရမှာဖြစ်တယ်ရှက
် CBI ကုမ္ပဏီဘက်ကတော့ဒေတာကန်တွေရဲ့ခွင့်ပြုချက်ရရင်ဒီစီမံကိန်းပြန်လည်အကောင့်တွေပေါ်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လူထုခြေပြုလုပ်ငန်းတွေနဲ့ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုလုပ်ကင်ပြီးတော့စီမံကိန်းအကောင့်တွေပေါ်ခွင့်ရရင်အပြင်းထန်ကြိုးစားနေတယ်လို့မြေဆုံဒေတာကပြောင်းရွှေ့လာခဲ့ရတဲ့ရွာသားတွေကပြောဆိုနေကြတာပါCBI ကုမ္ပဏီဘက်ကတော့သူတို့အနေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတယ်ဆိုပေမဲ့လည်းမူလကလောက်ကန်စားတောက်လို့ရတဲ့ဒေတာကန်တွေရက်တည်မှုတွေကိုမြေဆုံစီမံကိန်းကြောင့်ပြောင်းရွှေ့ပေးလိုက်ရတဲ့အတွက်အဲ့ဒီနေရာတွေမှာလောက်ကန်စားတောက်လို့မရတဲ့အတွက်ကူညီပေးနေုံသဘောတော့ပဲရှိတယ်လို့လည်းမက်ခွန်ညာကပြောပါတယ်မြေဆုံဒေတာကိုတွားရောက်ပြီးတော့ဒေတာကန်တွေရဲ့အခြေအနေတွေ ARE မြေကြောင်းကိုတွားရောက်လေ့လာခဲ့မှုတဲ့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူမှုအဖွဲ့စည်းကခေါင်းဆောင်တူဖြစ်တဲ့ကိုထေးကျွဲကလည်းအစားထိုးမရတဲ့ ARE မြေပျက်စီးဆုံးရှုံးမဲ့မြေဆုံစီမံကိန်းကိုမလိုလားဘူးလို့ VOA ကိုပြောပါတယ
်ကျွန်တော်တို့ဆိုလိုနေတာကကိုတကယ်ပြ apply value တွေမဟုတ်ပါဘူးဒီ yes ဆိုတဲ့ဟာအချင်းပြည်နယ်အတွက်ကောကျွန်တော်တို့ပြည်တော်စုတစ်ခုလုံးအတွက်ကောဒါဟာဟို cultural value ပါယဉ်ကျေးမှုရဲ့တန်ဖိုးပါတကယ်ကျွန်တော်တို့စိတ်ထဲမှာထားထားတဲ့ sentiment value ပါအဲ့ဒီ sentiment value ကိုကြတော့ကျွန်တော်တို့ထားထားတဲ့ဒီတွင်မှာထားထားတဲ့တံပိုးကိုကြတော့ဘာနဲ့အစာထိုးလို့ရနိုင်မလဲဆိုတဲ့ဟာကတော့ဟိုထည့်ပြီးတော့စဉ်းစားတက်ပါလေ
ဒီဇင်ဘာလ26ရက်နေ့တုန်းကတရုတ်နိုင်ငံကုမ္ပဏီတစ်ခုဖြစ်တဲ့ China Power Investment Corporation ဟာရန်ကုန်မြို့စီရိုနာဟိုတယ်မှာမြို့ဆောင်နဲ့ပတ်သက်တဲ့လူမှုရေးတာဝန်ရှိမှုအစီရင်ခံစာတစ်စောင်ကိုထုတ်ပြန်ခဲ့တာပါအဲ့ဒီအစီရင်ခံစာမှာဆိုရင်2010ကနေ2012အထိ CBN ကလုတ်ပေးထားတဲ့လူမှုရေးလုပ်ငန်းတွေကိုလည်းဖော်ပြထားတာဖြစ်ပါတယ်လက်ရှိသမ္မတဦးသိန်းစိန်အစိုးရအနေနဲ့အခုလိုစီမံကိန်းရပ်တန့်ထားပေမဲ့အရင်အစိုးရလက်ထက်ကစာချုပ်ပေါ်မှာတော့လေးစားလိုက်နာတင်တယ်လို့လည်း CBI အုပ်ချုပ်မှုဒါရိုက်တာကပြောခဲ့တာပါဒီဇင်ဘာလ26ရက်နေ့မှာလုတ်ခဲ့တဲ့ပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဥက္ကန္တမြင့်ကစီမံကိန်းလုပ်မယ်ဆိုရင်ဒေသခံတွေရဲ့အကျိုးစီးပွားကိုတိကျယူဆိုင်ဖို့ကုမ္ပဏီမှာတာဝန်ရှိမယ်လို့လည်းသူကပြောပါတယ
်ရင်းစစ်စစ်လုတ်တာတက်တက်ကတော့ဒါပြဿနာမဟုတ်ဘူးလေဟဲ့နော်ပြမယ်လို့အခုကဒီမြေဆုံစီမံကိန်းကတော့သူကနိုင်ငံရေးပြဿနာပါဖြစ်လာပြီနောက်ပြီးတော့နိုင်ငံဒီရဲ့ခံစားချက်တွေကြည့်လာအဲ့တော့အဲ့ဒီဟာတွေကိုထည့်မတွက်ဆင်းနေဒီဘာရေးအမြင်တတ်တတ်ပေါ့ဗျာနော် development sector တစ်ခုတည်းနဲ့ကြည့်လို့မရတော့ဘူးလို့ကျွန်တော်အဲ့လိုထင်ပါတယ
်ကချင်ပြည်နယ် ARE မြစ်အထက်မေခနဲ့မလိခမြစ်ပေါ်မှာရေကာတာခုနှစ်ခုတည်ဆောက်ဖို့2006ခုနှစ်ကစစ်အစိုးရနဲ့ China Power Investment Corporation တို့ကြိုးတူပူးပေါင်းဆောင်ရွက်ဖို့နားလည်မှုစွာကျွန်တော်တစားကိုလက်မှတ်ရေးထိုးခဲ့ကြတာပါဒါပေမဲ့မြန်မာပြည်သူတွေကဒီစီမံကိန်းကိုပြည်လုံးကျုပ်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြတဲ့အတွက်သမ္မတဦးသိန်းစိန်ကမြစ်ဆုံစီမံကိန်းကိုသူ့အစိုးရလက်ထက်မှာရပ်ဆိုင်ထားမယ်ဆိုပြီးတော့2011ခုနှစ်စက်တင်ဘာလ29ရက်နေ့မှာအမိန့်ထုတ်ခဲ့တာပါမြေဆုံစီမံကိန်းရပ်ဆိုင်ထားခံရတာဟာအစောပိုင်းကာလကတည်းက CBI အနေနဲ့သဘောပတ်ဝန်းကျင်စစ်ဆေးမှုတွေကိုတည်ချမလုပ်ခဲ့လို့အခုလိုစီမံကိန်းကိုရပ်တန့်ထားရတာလို့လည်း EcoDev အဖွဲ့ကသဘောပတ်ဝန်းကျင်ပညာရှင်ဦးဝင်းမျိုးသူကပြောပါတယ
်ဒီမြေဆုံစဲရပ်တန့်သွားတဲ့အကြောင်းရင်းကနော်သူတို့အနေနဲ့လုတ်တင်လုတ်ထိုက်တဲ့ဒီကုမ္ပဏီနဲ့လုတ်တင်လုတ်ထိုက်တဲ့လုပ်တွေကိုနော်ဟိုစနစ်ကျမလုပ်ဘဲနဲ့ဖြတ်ကျော်လုပ်တဲ့အတွက်သူတို့ဒီဆိုကြကိုခံစားရတာပေါ့ဥပမာဒီပတ်ဝန်းကျင်ရေးရာစမ်းစစ်ခြင်းလိုလုပ်ငန်းမျိုးတွေပြီးတော့မှစီမံကိန်းကြီးကိုကောင်တဲ့ပေါ်တင်တာပေါ့ပတ်ဝန်းကျင်ရေးရာစမ်းစစ်မှုတွေလုပ်တယ်ဆိုရင်ပြည့်ရှိချက်ကိုလူလူကိုခြားပြန်လူလူကဘယ်လိုမြင်လဲပေါ့နော်လူလူကမြင်ပေါ်မှာမူတည်ပြီးတော့မှသူကစီမံကိန်းကိုလုပ်တင်တာလေအဲ့တော့လူလူကိုမကြိုက်ဘူးဆိုရင်ဒီစီမံကိန်းကရပ်သွားမှာပဲပေါ့
မြေဆုံစီမံကိန်းကိုရပ်တန့်ထားတဲ့အတွက် CBI ကုမ္ပဏီအနေနဲ့တစ်နှစ်ကိုဒေါ်လာ3,500ကုန်ကျနေပြီးတော့လက်ရှိချိန်မှာစီမံကိန်းရပ်ဆိုင်ထားချိန်နှစ်နှစ်အတွင်းတန်းတထောင်ကျော်ဆုံးရှုံးနေတယ်လို့လည်း CBI ကတရားဝင်ပြောဆိုထားတာပါခင်ဗျာ